မြန်မာစစ်တပ်ကသူ့လုပ်ရက်တွေကိုဖုံးကွယ်ဖို့သတင်းထောက်တွေကိုဖိနှိပ်တာနိုင်ငံတော်သတင်းတွေမဖြန့်နိုင်အောင်လို့အင်တာနက်လိုင်းတွေဖြတ်ပစ်တာတွေလုပ်နေပေမဲ့ထိရောက်မှုလည်းမရှိသလိုစစ်တပ်ရဲ့ဝါဒဖြန့်ပြောဆိုမှုတွေကိုလည်းကဘာကမယုံကြဘူးလို့မြန်မာလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအရာရှိကပြောပါတယ်မြန်မာပြည်တွင်းကဖြစ်ပျက်နေတဲ့အခြေအနေမှန်တွေကိုပြင်ပကဘာကမမြင်နိုင်အောင်စစ်တပ်ကပို့ပြီးတော့ကြိုပမ်းလှုပ်ဆောင်လာတာကိုအထင်ရှားတွေ့မြင်နေရတယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကကုလသမဂ္ဂသတင်းဌာန UN News နဲ့တွေ့ဆုံမေးမြန်းခါမှာပြောဆိုခဲ့တာပါမြန်မာစစ်တပ်ကလှုပ်ဆက်တွေခင်းပြနေတယ်လို့လည်း Mr. Andrews ရဲ့ပြောဆိုချက်တွေကိုကုလသတင်းစာမျက်နှာမှာ April 16ရက်နေ့ကဖော်ပြထားပါတယ်ပြည်ပကိုသတင်းတွေမပေါက်ကြအောင်ဟန်တာထားတဲ့ကြားကစစ်တပ်ရဲ့အကြမ်းဖက်နေနေတဲ့လုပ်ရက်တွေပိုဆိုးလာနေတာကိုပြင်ပကဘာကတွေ့မြင်နေရပြီးလက်နက်မဲ့ဆန္ဒပြပြည်သူတွေငြိမ်းချမ်းစွာဆန္ဒထုတ်ဖော်နေကြတဲ့တကယ့်အဖြစ်မှန်တွေကိုမြင်နေရတယ်လို့လည်းကုလအထူးကိုယ်စားလှယ်ကပြောပါတယ်တိုင်းပြည်ကောင်းဆောင်တွေကိုတရားမဝင်ဖန်ဆီးထိနေတာအာဏာသိမ်းထားတာနဲ့သူတို့ကိုယ်တိုင်ရေးဆွဲထားတဲ့အခြေခံဥပဒေကိုချိုးပေါက်ပြီးအာဏာသိမ်းခဲ့တဲ့အချိန်ကစလို့ပြည်သူလူထုကိုနှိပ်စက်ညှဉ်းပန်းနေတာကြောင့်စစ်တပ်လို့ခေါ်ရမှာထက်ရာဇဝတ်မှုကျိုးလွန်နေတဲ့အဖွဲ့အစည်းကြီးနဲ့ပိုတူလာနေပြီလို့လည်း Mr. Andrews ကပြောဆိုသွားပါတယ်။အကြမ်းဖက်မှုတွေပေါ်လွင်လာတဲ့စစ်တပ်ကအခြေပြက်လာနေပြီးတော့နိုင်ငံကအလဲမှာလဲမြန်မာစစ်တပ်ကိုတရားဝင်မဟုတ်တဲ့အဖွဲ့အဖြစ်ရှုမြင်လာနေကြပြီလို့ကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကပြောဆိုပါတယ်။စစ်အာဏာသိမ်းမှုမှာတာဝန်ရှိတဲ့စစ်ဘုတ်ချုပ်တွေစစ်တပ်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုဥရောပသမဂ္ဂ EU, Britain, America နဲ့ Canada တို့လိုနိုင်ငံတွေကဒဏ်ခပိတ်ဆို့မှုတွေချမှတ်ထားပြပါပြီ။ဒဏ်ခပိတ်ဆို့မှုတွေကသူတို့ပေါ်ထိရောက်မှုမရှိဘူးလို့မြန်မာစစ်ဘုတ်ချုပ်တွေကအရင်တုန်းကပြောဆိုခဲ့ပေမဲ့ဒါမမှန်ဘူးလို့လည်း Mr. Andrews ကပြောပါတယ်။မြန်မာအပေါ်ထိရောက်စွာဒဏ်ခတ်ခြင်းနဲ့နိုင်ငံတွေအားလုံးပူးပေါင်းပြစ်ဒဏ်ချမှတ်ဖို့လည်း Mr. Andrews ကတိုက်တွန်းသွားပါတယ်။